ရန်ကုန်မြို့မှာတော့ဒီကနေ့300ထက်မနည်းမှာပေါက်ကွဲမှုတွေဖြစ်ခဲ့ပြီးတော့ထိခိုက်မှုတွေလည်းရှိခဲ့ပါတယ်။မြင်းချံမြို့မှာလည်းရင်ထင်းရဲတအူတနက်နဲ့ပြစ်ဒတ်ခံခဲ့ရပါတယ်။ဒီတော့တွင်းမှာပဲနိုင်ငံတော်ဝန်မှာဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့အကြိုအထိမ်းမှန်ဆန္ဒပြစစ်ကြောင်းတချို့ထွက်ခဲ့သလိုလှုပ်ရှားမှုတွေလည်းလုပ်ခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူထွေးပြောပြပေးပါရှင်။
ဒီကနေ့ညနေ 3:00 ခွဲဝင်းကျင်လောက်ကတာမွေမြို့နယ်တီတာလန်းအနီးမှာရပ်ထားတဲ့စစ်ကားတစ်စီးမှာပေါက်ကွဲမှုဖြစ်ခဲ့ပြီးစစ်သားတချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့သိဆုံးတာလည်းရှိတယ်ဆိုတဲ့သတင်းတွေထွက်ပေမဲ့လို့ VOA အနေနဲ့တိကျအတည်မပြုနိုင်သေးပါဘူး။အခင်းဖြစ်တဲ့နေရာမှာစစ်ကားတစ်စီးမီးလောင်နေတဲ့ပုံတွေကတော့လူမှုကွန်ရက်မီဒီယာတွေပေါ်မှာပြန့်နှံ့နေပါတယ်။ပေါက်ကွဲမှုဖြစ်ပြီးတဲ့နောက်စစ်တပ်ကလမ်းတွေကိုပိတ်ပြီးစစ်ဆေးနေတယ်လို့တာမွေမြို့နယ်မှာနေထိုင်သူတူက VOA ကိုပြောပါရယ်
။ဒီစစ်ကားပေါ်မှာပေါက်ကိုပေါက်သွားတဲ့တာမီးလောင်သွားတယ်ဆိုအဲ့ဒီမှာစစ်သားအချို့တန်ရရဆိုတော့လည်းကျွန်တော်ကကြားရတယ်6ရောက်လောက်တော့ကျွန်တော်တန်ရရလို့ဒီကတော့တော်တော်ကြီးတယ်ဒီနားမှာဟိုပိုက်စိတ်တိုက်ပြီးလိုက်ချာနေလို့ကြားတယ်မြို့ထဲကစစ်သားတွေကလည်းအကြောင်းပြောင်းကိုကျင်းလာလို့ကျွန်တော်ကြားပြီးတော့ဒီဂျပန်တရားကိုလည်းအထွက်တွေပိတ်တယ်လို့ကြားရတယ်ဒါတော့ဟိုဘယ်လောက်မှန်လဲဆိုတော့မသိဘူးပေါ့ဂျပန်တရားပေါ်မှာတော့ဟိုအားလုံးအဝင်ထွက်ပိတ်ပြီးတော့ဒီအကြောင်းပြောင်းတွေလည်းစစ်ကားတချို့ရှင်းသွားပြီးဒီမှာလိုက်ချာနေလို့ကျွန်တော်ကြားရတယ်
လိုင်းသာယာမြို့နယ်မှာလည်းဒီကနေ့ညနေပိုင်းမှာဘုံ6လုံးစက်တိုက်ပောက်ကွဲခဲ့ပါတယ်။ပောက်ကွဲမှုဖြစ်တဲ့အနီးတစ်ဝိုက်ကိုစစ်တပ်တွေကပိတ်ဆို့ပြီးရှာဖွေစစ်ဆေးခဲ့တယ်လို့လိုင်းသာယာမြို့နယ်မှာနေထိုင်သူတဦးကပြောပါတယ်
။ပထမဆုံးကျွန်တော်တို့ရုံရှိမှတ်တိုင်နာမှာကျွန်တော်တို့ပောက်တယ်။ပထမဆုံးအဲ့ကပောက်ပြီးတော့နောက်အဲ့ကနေပြီးတော့တက်တယ်ပေါ့ကျန်းစသားလမ်းမကြီးပေါ့ဗောလေ။နောက်စစ်တီမက်ပေါ့စစ်တီမက်နားမှာအဲ့တဲ့နောက်ထပ်အခုလို့ကျွန်တော်တို့ကြားသလောက်ဆိုတော့9လုံးလား6လုံးလားဖြစ်သွားပြီမှာပောက်တာ။အဲ့နားမှာကကျွန်တော်တို့ဒီရုံးရှင်းမှတ်တိုင်ပြီးဒီဘက်ကနောက်တစ်မှတ်တိုင်103မှတ်တိုင်ပေါ့နော်အဲ103မှတ်တိုင်ဒီသူတို့ကြီးတိတ်ပလိုက်ပြီးတော့သမင်းအရာတော့အခုဝင်လို့မရသေးဘူးတဲ့အဲ့နာမှာဟိုသူတို့သွားတော့အဲစစ်သားတွေကသူတို့တားထားတယ်ပေါ့လေတားထားတယ်မသွားနဲ့အဲမှာပေါက်တာစစ်သားကပြောတယ်တဲ့ပေါက်တာဒီနားမှာပေါက်တာ6လုံးရှိနေပြီအဲ့တော့အထဲကိုဝင်လို့မရသေးဘူးလို့ပြောတယ်တဲ့အဟိုရုံးရှင်းမှာတော့စစ်သားတွေထိမယ်ထင်တယ်တဲ့ဘာဖြစ်လဲဆိုတော့အဲ့နာမှာစစ်သားတွေဝိုင်းနေနေမှာပေါက်သွားတာဆိုတော့
ဒီကနေ့ညနေပိုင်း6နာရီခွဲလောက်ကတော့ရန်ကုန်သင်္ကန်းကျွန်းမြို့နယ်ငမိုးရိပ်ရက်ကွက်ကရက်ကွက်အုပ်ချုပ်ရေးမှူးရုံးမှာပောက်ကွဲမှုဖြစ်ခဲ့ပြီးထိခိုက်ဒဏ်ရာရသူတွေရှိခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။မြင်းချံမြို့မှာလည်းနေ့လယ်ပိုင်းကမြင်းချံမိထီလာလမ်းမကြီးပေါ်မှာရှိတဲ့ရွှေရီဟိန်းချီတဲ့ဆိုင်အနီးမှာရင်းနှီးရက်တဲ့ဦးဆိုင်ကယ်မောင်းနေရင်ကတနက်နဲ့ပြစ်ခတ်ခံရတယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်။တနက်က
ကြားလိုက်ရတယ်ဆိုတော့ကျွန်တော်ခဏလေးကိုထွက်ကြည့်လိုက်တော့ကျတော့ကိုကျွန်တော်လက်ထိတ်ကိုထွက်ကြည့်တော့ကျတော့အလိုရင်းနှီးရက်ပြောက်မောက်ရအောင်ထိုးရကြည့်ပေါ့နော်အဲ့လိုဖြစ်နေတာကိုကျွန်တော်မြင်ရတယ်။တန်ကျင်းကတ်ဆောင်တဲ့လူတွေအနီးကပ်ကတ်ဆောင်သွားတဲ့လူတွေတရားနေတစင်ကြရတာဟုတ်တယ်။တန်ကျင်းကတ်ပြီးတော့အဲ့လိုပြဿနာဖြစ်သွားတယ်လူကြားရတယ်ရှင့
်။ရင်းနှီးရက်ပြစ်ကတ်ခံရပြီးသိဆုံးမှုအတွက်လူတချို့ကိုနေနေထိဝင်ရောက်ရှာဖွေတာတွေလုပ်နေတယ်လို့လူ6ဦးဖမ်းဆီးခံထားပါတယ်။စွန်လ19ရက်တွင်ဆန်းစုကြည်ရဲ့မွေးနေ့အကျိုးအဖြစ်နိုင်ငံတော်ဝန်မှဒီကနေ့ဆန္ဒပြကြတာတွေရှိတယ်လို့မနက်ဖြန်မှကြားရောက်မဲ့မွေးနေ့ကိုဂုံပြူတဲ့အနေနဲ့ပြုလုပ်မဲ့ပန်းတပိတ်မှာပြည်သူတွေပူးပေါင်းပါဝင်ကြဖို့လဲတပိတ်ကော်မတီတွေကနှိုးဆော်ထားကြပါရဲ့ရှင်။